ရုရှားနဲ့ယူကရိန်းတို့ဟာ RS ဆော်ဝါများပြည်တော်စု UAE နိုင်ငံကစစ်ဆက်ပေးထားတဲ့သဘောတူညီချက်တိုင်းစစ်သုံးပန်းရာနဲ့ချီနှစ်ဖက်လဲလှယ်ခဲ့ကြောင်းဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ယူကရိန်းစစ်သား230ကိုရုရှားကပြန်လွှတ်ပေးခဲ့ပြီးရုရှားစစ်သား248ဦးကိုလည်းယူကရိန်းဘက်ကပြန်လွှတ်ပေးခဲ့တာပါ။တစ်ဖက်မှာလည်းစစ်ပွဲကနှစ်နှစ်နီးပါးကြာလာနေပြီးတိုက်ပွဲတွေဆက်ပြင်းထန်နေပါတယ်။ဘဲလ်ဂိုရော့ဒေသမှာယူကရိန်းဒုံးကျည်စစ်နှစ်ကိုဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကဗုဒ္ဓဟူးနေ့မှာပြောပါတယ်။အဲ့ဒီနေရာမှာအရင်ရက်ပိုင်းကယူကရိန်းရဲ့တိုက်ခိုက်မှုအတွင်းရုရှားဘက်ကလူ24ယောက်တေဆုံးခဲ့လို့ရုရှားသမ္မတဗလာဒီမီယာပူတင်ကလက်တုံပြန်မယ်လို့တိုက်ခိုက်မယ်လို့ကြုံဝါထားတာပါ။အင်ကာနေ့တုန်းကတော့ယူကရိန်းမြို့တော်ခီဖ်နဲ့ခါခီဖ်ဒေသတွေမှာရုရှားဘက်ကဒုံးကျည်တွေနဲ့ပြင်းပြထန်တိုက်ခိုက်ခဲ့လို့လူ9ဦးထက်မနည်းတေဆုံးခဲ့ပြီးလူ130ဒဏ်ရာရရှိခဲ့ကြောင်းယူကရိန်းကပြောပါတယ်။ပိုလန်နိုင်ငံကတော့မဟာမိတ်တွေအနေနဲ့ရုရှားပေါ်အရေးယူမှုတွေတင်းကျပ်ပြီးယူကရိန်းအတွက်တာဝေးဖြစ်ဒုံးတွေပေးဖို့ဗုဒ္ဓဟူးနေ့ကတိုက်တွန်းလိုက်ပါတယ်။ပိုလန်ဟာယူကရိန်းနဲ့နယ်နိမိတ်ချင်းထိစပ်နေပြီးအင်ဂါနီကရုရှားရဲ့တိုက်ခတ်မှုအတွင်းမှာပိုလန်ဟာသူ့ရဲ့လေပိုင်နက်ကိုကာဝယ်နိုင်မှု F-16 တိုက်လေ၄စင်းကိုယူကရိန်းနယ်စပ်ကိုဆေလွတ်ခဲ့ရပါတယ်။